ရုတ်နိုင်ငံကစပြီးကူးစက်ပြန့်နှံ့ခဲ့တဲ့ COVID-19 ကာယရောဂါဆိုးနဲ့ပတ်သက်ပြီးစတင်ဖော်ထုတ်ခဲ့သူတရုတ်ဆရာဝန်ဒေါက်တာလီဝန်ယန်းကိုဂုဏ်ပြုတဲ့အနေနဲ့အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်မှာရှိတဲ့တရုတ်တန်ယုံရှိကလမ်းကိုဒေါက်တာလီလမ်းလို့နာမည်ပြောင်းဖို့အစိုးရကိုအမေရိကန်လွှတ်တော်မှာလွှတ်တော်မှတ်တွေကတင်သွင်းခဲ့ကြပါတယ်။တရုတ်တန်ယုံရှိကလမ်းကိုဒေါက်တာလီလမ်းလို့နာမည်ပြောင်းဖို့ဥပဒေတရက်ကိုတင်သွင်းခွင့်ရတဲ့အတွက်သူ့အနေနဲ့ဂုဏ်ယူတယ်လို့ Wyoming အောက်လွှတ်တော်အမတ် Liz Cheney ကကြာသပတေးနေ့ကပြောပါတယ်။ချိန်နှင်းမှာပဲအမေရိကန်အထက်လွှတ်တော်မှလည်းအလားတူဥပဒေကြမ်းတရက်ကို Nebraska အထက်လွှတ်တော်အမတ် Ben Sass ကတင်သွင်းခဲ့ပြီးတော့ဒေါက်တာလီဟာတရုတ်လူမျိုးတွေရဲ့သူရဲကောင်းဖြစ်တယ်လို့ပြောထားပါတယ်။ Wuhan မြို့မှာ SARS ရောဂါနဲ့အလားသဏ္ဍာန်တူတဲ့ virus တစ်မျိုးဖြစ်နေတယ်ဆိုတာကိုဒေါက်တာလီကစေချောင်းကကျောင်းနေဘက်တငယ်ချင်းတွေကိုစပြီးသတိပေးခဲ့တာပါ။အဲ့လိုပြောခဲ့တဲ့အတွက်တရုတ်အာဏာပိုင်ကသူ့ကိုစင့်ခေါ်ပြီး virus နဲ့ပတ်သက်ပြီးသတ်မှတ်ထားတဲ့အစိုးရတာဝန်ရှိသူတွေကလည်းဘယ်သူမှပြောခွင့်မရှိဘူးလို့အဲ့ချိန်ကအမိန့်ထုတ်ခဲ့ပါတယ်။သူကကိုရိုနာဗိုင်းရပ损ပတ်သက်ပြီးတကမ္ဘာလုံးကိုသတိပေးဖို့လှုပ်တာကိုတရုတ်ဆိုရကနှုတ်ပိတ်တဲ့အနေနဲ့ထိန်းသိမ်းခဲ့ပြီးတဲ့နောက်သူလည်းကိုဗစ် -19 ရောဂါကူးစက်ခံပြီးခွဲလွန်သွားခဲ့ပါတယ်ခင်ဗျာ။